ကချင်ပြည်နယ်မြစ်စုံအထက်ပိုင်းအင်ဂျာယာမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA ကြားမှာတိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီဘက်ကတပ်တွေလှုပ်ရှားနေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေဟာမြစ်ကြီးနားမြို့ကိုတင်းရှောင်နေရပါတယ်။ဒီကြောင့်ပြည်စုံကိုတော့ရန်ကုန်ကလာတဲ့တင်းကိုကိုအောင်မြတ်သူပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်မှာကချင်တိုင်းဒေသနဲ့ကန် KIA ထိန်းချုပ်ထားတဲ့အင်ဂျာယာမြို့နယ်အတွင်းမှာဒီလဆမိုင်းကစတင်ပြီးစစ်ကောင်စီဘက်ကတပ်တွေတိုးချဲ့ကြတာရှိသလိုကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကလည်းလမ်းပိတ်တာကြားဖြတ်တိုက်ခဲ့တာတွေရှိခဲ့တာပါဒီရက်ပိုင်းမှာနှစ်ပတ်တက်တွေကြာတိုက်ပွဲဖြစ်ပွားနေပြီးစစ်လုရှာမှုတွေများတာကြောင့်ရွာသားတွေကမြစ်ကြီးနားကိုတိမ်းရှောင်နေရပြီးတောင်သားတွေပြစ်ထားခဲ့ရကြောင်းဒေသခံရွာသားတို့က VOA ကိုပြောပါတယ
်ဒီလဟောခနေရက်ပေါ့ခနေရက်တည်းကသင်္ကြန်ဘုံပွတ်ပေါ့ဗျာဆယ်ရှိတဲ့သင်္ကြန်ဘုံပွတ်အဲ့မှာဒီတန်တော်ပြစ်တက်ကလာတက်တာပေါ့ဗျာတော်တော့ဒီခါပဲဖြစ်ပဲဖြစ်တယ်ဒါနဲ့ဒီလိုကကလန်းချက်မှဆက်တက်တဲ့ဝင်နေတယ်တို့အဲ့လိုနေငါအဲ့ဖြားနေတယ်ဆိုတော့ကျွန်တော်တို့ဒီကြွားလေးပြီးတော့အားလုံးထွက်ပြေးတယ်ဒီနေ့အချိန်ကလေးအဲလို့တော့အားလုံးဆိုတော့အဲဒီရချင်နေရတော့ရှိနေတယ်ဘုရားရှင်ကရေးကြည့်ရတဲ့ဒီစပါးကြီးဒိဋ္ဌိဆိုတော့အားလုံးဒီတိုင်းပဲတောင်းရတယ်ထားခဲ့ရတယ်
ဂွေတောင်တန်ပေါ်ယံစနီတူယံပစီစွတ်ကွန်စန်တော်ယံဂျောစာဘွန်နီယံစတဲ့ရွာတွေကရွာသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရတာဖြစ်ပါတယ်။အများစုကရခိုင်နေထိုင်ခဲ့ကြတဲ့ဒုက္ခသည်စခန်းတွေမှာတွားရောက်ခိုးလုံနေကြသလိုဆွေမျိုးတွေနေအိမ်မှာလည်းနေကြသူတွေရှိပါတယ်။တချို့ရွာသားတွေဟာစပားရိတ်တင်လို့ရမလားဆိုပြီးတောင်ရွာတွေမှာကြံရင်နေတာရှိကြောင်းလည်းပြောပါတယ်။
ဒီတော့ဟောတဲ့ကျွန်တော်ဆက်လက်မှရမှာတော့တပတ်ဆိုတဲ့ဘယ်မှာရှိလဲရှိသေးတယ်ကနာကျောက်ပေါင်းကတင်းနေနေမှာဒါပေမဲ့ပြင်းလို့ရမလားပဲအချင်းကြီးကိုတောင်းနေဒီမှာပါအဲ့ဒါအင်ကောင်တွေလို့ပေါ့ဗျာအဲ့ဒီတော့အတကြီးတာဒီခဲတဲ့ဒီကဒီကအားလုံးရှိဆက်ပြီးတော့ထင်းမှာလည်းအခုကအဲနားဖြေချော်လည်းရှိနေ
နိုဝင်ဘာလ14ရက်ညနေ3နာရီကလည်းတိုက်ပွဲထပ်မံဖြစ်ပွားခဲ့တာရှိကြောင်းပြောပါတယ်အင်ဂျင်မျိုးနဲ့အတွင်းကစစ်ရေးအခြေအနေကိုတော့ KIO ပြန်ကြားရေးတောင်းခံဘုံမူကြီးနော်ဘူးကအခုလိုပြောပါတယ
်အင်ဂျင်ယာဘက်ကရောစစ်ကောင်စီတက်ကဒီမြစ်နားနာပြချမ်းကိုပေါ့ပြန်ထိတော့လို့ပြောတာဖြစ်ကြောင်းတယ်ဟောတက်တယ်လေးဒီမှာဒီမြစ်နားတန်းခဲပေါ့နော်ဒီမြစ်စပေါ့အဲ့တော့ပြန်ထွက်သွားတယ်လို့ပြောတယ်တုံးရနောက်ကြပြီးဒီနေအဲ့တော့ကတိတိရင်ဆက်တက်ပေါ့ဖြစ်တာသူတို့ကတက်ကြီးလေးပေါ့နော်ဟိုလားမှာပေါ့နော်အဲ့မှာကြားချက်ပြီးမှတက်တယ်လို့ပြောမှာပေါ့သူစဉ်းစားရတာပေါ့ဟိုလိုလိုဆရာတော့ဟုတ်ကဲ့အဲတက်ပေါ့ကြံဖြစ်တာမကြောက်ဆိုတော့ပြန်ရင်သွားတဲ့သဘောဖြစ်သွားတယ်
နိုဝင်ဘာ14ရက်တနင်္ဂနွေနေ့ကတော့ဖားကံမြို့နယ်အတွင်းတိုက်ပွဲ300ဖြစ်ပွားခဲ့ကြောင်းနဲ့စစ်ကောင်စီတပ်စခန်းတစ်ခုကို KIA ကသိမ်းယူခဲ့တာရှိကြောင်းလည်းအခုလိုပြောပါရစေ
။မြေကဟိုဖားကံဘက်ကပေါ့နော်အဲနမ်ချန်ဆိုတဲ့အဲနေရာနမ်ချန်ဆိုတဲ့300မှာပေါ့တိုက်ပွဲဖြစ်တာဒါနေရာဟိုတော့ KIA ဘက်ကလည်းတိုက်ပွဲလို့ရတယ်ဆိုတဲ့တရင်ရှိပါတယ်။အဲဒီနေ့ကတော့ဘာတရင်မှမချရသေးပါဘူး။
ဖားကံဒေသခံတယောက်ကလည်းတနင်္ဂနွေနေ့တိုက်ပွဲ300ဖြစ်ပွားခဲ့ပြီးဒီနေ့မှတော့အခြေအနေငြိမ်သက်နေတယ်လို့ပြောပါတယ
်။မနေ့ကတော့တိုက်ပွဲဖြစ်တယ်ဒီနေ့တော့ငြိမ်သက်တယ်လေ။တိုက်ပွဲကတော့ငန်းချန်ချောင်းချောင်းပြလေ။ငန်းချန်ချောင်းပြပါလေ။အောင်လန်အဲ့ဒါစခန်းကူးဖြစ်တယ်။စေဇန်ပို့စပေါ့
။ဆယ်လီယနေ့ညနေပိုင်းကလည်းကချင်ပြည်နယ်ဗမော်မြို့မှာကင်းလှည့်နေတဲ့စစ်ကောင်စီကားတစ်စီးမိုင်းကွဲတက်ခတ်ခံခဲ့ရပါတယ်။အဲ့ဒီတက်ကတ်မှုဟာဒေသခံပြည်သူကာကွယ်ရေးအဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းလည်းသတင်းထုတ်ပြန်လာပါတယ်။ဒီရက်ပိုင်းတွေအတွင်းမှာကချင်ပြည်နယ်ရွှေကူနဲ့ကချင်ပြည်နယ်နဲ့ထိစပ်နေတဲ့သကိုင်းတိုင်းကကတာကောလင်းစားတဲ့မြို့နယ်တွေအတွင်းမှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ။